မြန်မာတပ်မတော်ထိတ်တန်းအရာရှိ၄ဦးနဲ့တပ်မနှစ်ခုကိုရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာအပြင်းထန်လူခွေရချိုးဖောက်မှုတွေအတွက်အမေရိကန်ပြည်ထောင်စုကပိတ်ဆို့ရေးယူလိုက်ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့လှုပ်ရှားမှုတွေကိုကုတ်ကဲခဲ့တဲ့အမှတ်3စစ်စီရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဘူးတီတော်ခြေဆိုင်အမှတ်15စစ်စီရေးကုတ်ကဲမှုဌာနချုပ်မှဗိုလ်မှူးချုပ်ခင်မောင်စိုးအရှိမြောက်တိုင်းစစ်ဌာနချုပ်တိုင်းမှဗိုလ်ချုပ်ခင်လိုင်းနဲ့ရဲမှုချုပ်သူရဆန်းလွင်တို့ကိုအမေရိကန်ကပိတ်ဆို့အရေးယူလိုက်တာပါ။အဲ့ဒီတက်မတော်အရာရှိတွေနီးသူလွန်ခွေရချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ချင်းမြန်တက်မ33နဲ့69ကိုလည်းအရေးယူပိတ်ဆို့တဲ့စီရင်မှာထည့်သွင်းထားပါတယ်။ဒီပိတ်ဆို့မှုဟာရခိုင်ပြည်နယ်မြောက်ပိုင်းကလူခွေရချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလက်ရှိအချိန်အထိအမေရိကန်ပြည်ထောင်စုရဲ့အပြင်းထန်ဆုံးအရေးယူမှုဖြစ်ပါတယ်။အခုလိုမြမတက်မတော်ကထိတ်တန်းအရာရှိ၄ဦးကိုပိတ်ဆို့အရေးယူလိုက်တာနဲ့ပတ်သက်ပြီးနိုင်ငံရေးစီးပွားရေးအရဘလောက်ထိခိုက်မှုတွေရှိပါလဲ။နိုင်ငံရေးလှည်လာသူဒေါက်တာရမျိုးသိန်းရဲ့အမြင်က
အမေရိကန်အစိုးရနဲ့အမေရိကန်တပ်ပေါ်ရဲ့လက်တော်ပေါ်လေဒီတကပိတ်ဆို့မှုဟာတကယ်လို့အစိုးရကိုလွတ်တော်ပိုင်းအောင်ပေါ့လေချင်းချင်းချင်းချင်းနဲ့အကျိမ့်နဲ့ညှိနှိုင်းဆွေးနွေးပြီးတော့မှဆုံးဖြတ်ခဲ့တဲ့ခြေလှမ်းတစ်ခုလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်တကယ်တမ်းပေါ့လေဒီတကပိတ်ဆို့တဲ့ပုံစံတွေကိုဟာညမတက်မတော်ကရောတော့ပြည်ရေးဝန်ကြီးဌာနကရောအရေးယူပြီးသားဖြစ်တဲ့အနေအထားမျိုးရှိနေတဲ့အခါကျတော့တကယ်တမ်းပြောမယ်ဆိုရင်အမေရိကန်ပြည်ထောင်စုကတကပိတ်ဆို့တဲ့အပိုင်းကလက်တော်ပေါ်လေမြန်မာနိုင်ငံရဲ့နိုင်ငံရေးချိုးဖောက်ရေးအကြောင်းလေးပုံမှာတော့သိစာမြေစာပေါ့ဗျာ။ဆက်ရောက်နိုင်ချေနည်းတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့လက်ရှိမြန်မာအစိုးရလွတ်တော်တော့ကမောအနေနဲ့ပေါ့လေ။ဒီအမေရိကန်ပြည်တော်စုရဲ့တော့တခက်အရေးကြီးမှုကိုတော့အလေးထားပြီးတော့သုံးသပ်ဖို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့မချပေးခင်ကဖွဲ့စည်းလိုက်တဲ့ပေါ့လေ။ကျွန်တော်တို့လွတ်လပ်တဲ့ဒီစုံစမ်းစစ်ဆေးကော်မရှင်အနေနဲ့လည်းပဲဒီအမေရိကန်ပြည်တော်စုရဲ့တခက်ပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့အလေးထားချင်းကြီးသုံးသပ်နိုင်မှုအရေးကြီးတယ်လို့မြင်တယ်။နောက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့အဖွဲ့အစည်းတွေမှာရှိနေတဲ့ဟိုအထောက်အထားတွေအချက်အလက်တွေကိုလည်းရယူပြီးတော့ပူးပေါင်းမိနိုင်ဆောင်ရွက်နိုင်မှုအရေးကြီးတယ်လို့အဲ့လိုတော့သုံးသပ်ပါတယ်ဗျ
။တက်မတော်ကဗိုလ်ချုပ်ကြီးတူဦးလည်းဖြစ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ဥမမောင်အောင်ရဲ့အမြင်ကလည်
းနိုင်ငံရေးစီးပွားရေးကတော့ကျွန်တော်ထင်တယ်ဟိုတိတ်ပြီးတော့ထိခိုက်စရာအကြောင်းတော့သိမမြင်ဘူးပေါ့နော်။ဟိုဘာဖြစ်လို့လဲဆိုတော့ဒီတာဝန်ထမ်းဆောင်ခဲ့တဲ့ဟာရီအားလုံးကတော့သွားတော့ဒီအကျန်းပဲနဲ့ဆက်နွယ်ပြီးတော့မှစစ်စင်ရေးအေရီယာတမို့အကျန်းပဲတော်ကိုဆင်းနေတဲ့အနေအထားနဲ့သွားဆောင်ရွက်ကြတာဖြစ်တဲ့အတွက်ကျွန်တော်တို့နိုင်ငံရဲ့လုပ်ပိုင်ခွင့်ဥပဒေကဒါတော့ right ပေါ့နော်။ထို့တော်လည်းတစ်ဖက်ကလူခွေးနဲ့အကြည့်ပြန်တော့လေတချို့ဟာတွေမှာတော့လူခွေးနဲ့မကြိုက်ဘူးဆိုတာလည်းဖြစ်တာပေါ့။ဖြစ်တော့ဒါတွေကတော့စက်ကူးမှပေါ့တကယ်ဥပဒေမှာရှိတဲ့ဒီ intention area စစ်စင်ရေး area တွေဒါမျိုးကြိုင်တော့လေဒါ no problem ဒီအချက်တော့စစ်စင်နဲ့နယ်မြေနဲ့မှုပဲနဲ့အဲဒီလို data မှာဒီလိုအရေးကြီးတာတို့တော့ဒါတွေကဟိုဈာထဲမှာကျွန်တော်နင်ဟာခွဲလေးတွေနည်းနည်းလေးရှိနိုင်တာပေါ့ဒါကြောင့်မို့လို့အဲကြောပြောတတ်မတော့ဘက်ကလည်းတချို့ဟာတွေကိုထင်းထင်းသိမ်းပြန်ပြီးတော့ဟွာလုပ်တယ်ခုဘက်ကတော့ဒါကိုလူခွင့်ဟိုရှုကြောင်းကနေပဲကြည့်တာပေါ့အဲတနေ့ရှုကြောင်းကမကြည့်ပြနဲ့လောက်တာထက်တဲ့အတွက်ကျွန်တော်ထင်ပါတယ်အားလုံးပြည်လည်အောင်လို့ဒါမျိုးပဲကလည်းဒီသူတာဝန်ရှိတဲ့လူတွေဘောနော်ဒါအထိုက်အကျရောရေးယူဆောင်နေကြတယ်ကျွန်တော်ထင်ပါတယ်နိုင်ငံရေးစီးပွားရေးကတော့ဒီဒီမှာထိခိုက်စရာအကြောင်းမရှိဘူးလို့ကျွန်တော်ဒီလိုတော့ကျွန်တော်ထင်ပါတယ်ခင်ဗ
ျတရားလွတ်တော်ရှေ့နေဥရောပဆန်းအောင်ကတက်မတော်ကထိတ်တန်းအရာရှိ၄ဦးကိုအမေရိကန်ကအခုလိုပိတ်ဆို့အရေးယူတာကြောင့်နိုင်ငံရဲ့စီးပွားရေးလူမှုရေးတွေမှာထိခိုက်မှုမရှိနိုင်ဘူးဆိုပေမဲ့မြမတက်မတော်ရဲ့ဂုဏ်သိက္ခာကိုတော့အကြီးအကျယ်ထိခိုက်စေတယ်လို့မြင်ပါတယ်
ခုလိုမြန်မာတပ်မတော်ကတော့အသိမြေအရာရှိကြီးတွေကိုအမေရိကန်နိုင်ငံကပိတ်ဆို့မှုချမှတ်လိုက်ခြင်းဟာမြန်မာတပ်မတော်အတွက်ထိခိုက်မှုတော့ဖြစ်တယ်ဗျ။ဘုံသိကဘိုင်းဆိုင်ရာထိခိုက်တယ်။အဲ့တော့ဒါကိုနိုင်ငံတော်အတိုင်ပင်ခံနဲ့တပ်မတော်အကြီးအကဲတို့ညှိနှိုင်းပြီးတော့လိုအပ်တဲ့အတိုင်းတာတီးတော့ပြန်လည်ဖြေရှင်းသင့်တယ်လို့ကျွန်တော်တို့ကမြင်တယ်။တော့ပိတ်ဆို့မှုအနေနဲ့လူပုဂ္ဂိုလ်၄ယောက်ကိုသာဆိုလိုတော့လေပဲတပ်အနေနဲ့ပြောရင်တော့တစ်ခုလုံးကိုသွားပြီးတော့ကြည့်လိုက်တာပေါ့တို့ကတော့လည်းပဲအခြားသောစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ကတော့ဖြင့်ထိခိုက်မယ်လို့တော့မယုံကြည်ဘူးနိုင်ငံရေးအနေနဲ့ပြောရင်တော့ကျွန်တော်တို့နိုင်ငံရေးပိုင်းမှာလက်ရှိအစိုးရအဖွဲ့အတွက်တော့စိတ်ရောရှိဖြစ်စရာတခုဖြစ်အနေနဲ့ကျွန်တော်တို့ကအနေနော်ဂျာနယ်အပိုင်းမှာတော့တိတ်တော့ထူးခြားမှာမဟုတ်ဘူးလို့ပဲယုံကြည်ပါတယ်
လူခွင့်ရေးလှှရှားသူတူဦးဖြစ်တဲ့ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းကလည်း အခုချိန်ဟာနိုင်ငံတကာကမြန်မာကိုအာရုံစိုက်နေတဲ့အချိန်ဖြစ်တဲ့အတွက်အမေရိကန်ကအခုလိုပိတ်ဆို့ရေးယူမှုဟာနိုင်ငံရဲ့တိုက်ခါကိုတော့ထိခိုက်ကြဆင်းစေတယ်လို့သုံးသပ်ပါတယ
်လက်ရှိစစ်တကအရာရှိအချို့ကိုရေးယူဖို့ကကျွန်တော်တို့ပြောမယ်ဆိုရင်မြန်မာနိုင်ငံကိုဝေကြီးရစီးပွားရေးထိခိုက်မှုမရှိနိုင်ဘူးခင်ဗျာဘာကြောင့်လဲဆိုတော့ဒါကပုဂ္ဂိုလ်ရေးရလုံဆောင်ပြီးတော့တဦးချင်းရဲ့အပေါ်မှာတတ်မှတ်မှုဖြစ်ပါတယ်ဒါပေမဲ့နာမည်နဲ့ပတ်သက်လို့ဂုဏ်သိက္ခာနဲ့ပတ်သက်လို့တော့ကျွန်တော်ထိခိုက်မှုရှိသွားနိုင်ပါတယ်။ဒါကြောင့်လဲဆိုတော့မြန်မာနိုင်ငံကအခုဆိုရင်လူခွင့်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အရန်ကိုဟိုနိုင်ငံတကာအာရုံစိုက်နေဆင့်ရှိတယ်။နိုင်ငံတကာကဘယ်လိုလုပ်ဆောင်နိုင်မလဲဆိုတာကိုဆွေးနွေးနေချိန်မှာအမေရိကန်ကဒီဟာကိုလုပ်ဆောင်ခြင်းကပြောမယ်ဆိုရင်တော့မြန်မာနိုင်ငံပေါ်မှာအရင်ကပုံစံအတိုင်းကျွန်တော်တို့အရေးယူမှုတွေပြန်လည်ပေါ်ပေါက်လာပြီးသွားနေတဲ့ဒီမိုကရေစီလမ်းကြောင်းနဲ့လူခွေရေထုံးလိုက်လမ်းကြောင်းကိုကျွန်တော်တို့ကဘာကသိပ်ပြီးတော့ဟိုသဘောမချတဲ့ဟာမျိုးသိပ်တော့ပဝေမချတဲ့ပုံစံမျိုးဖြစ်နေရဆိုတဲ့အရာမျိုးဖြစ်ပါတယ်။အဲ့တော့နာမည်နဲ့သိခါရတော့ကျွန်တော်တို့အများကြီးထိတယ်။ဒါပေမဲ့နိုင်ငံရဲ့စီးပွားရေးကိစ္စနဲ့ပတ်သက်လို့ကျွန်တော်သိပ်ပြီးတော့ထိခိုက်လို့မထင်ဘူ
း။ဒါကတော့ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာအပြင်းထန်လူခွေရေချိုးဖောက်မှုတွေအတွက်မြမတက်မတော်ထိတ်တန့်အရာရှိ၄ဦးနဲ့တပ်မ2ခုကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့ရေးယူမှုတွေပြဋ္ဌာန်းလိုက်တာနဲ့ပတ်သက်ပြီးတုံ့တက်ချက်တွေကိုကြားခဲ့ရတာပါဒီဥပဒေနဲ့ရေးယူခံရသူတွေအနေနဲ့ပိုက်ဆိုင်မှုတွေကိုသိမ်းယူခံရတာသူတို့နဲ့စီးပွားရေးဆက်ဆံမှုတွေကိုတားမြစ်ခံရမှာနဲ့အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်ခြင်းတွေခံရမှာဖြစ်ပါတယ်မြန်မာအစိုးရကတော့လူခွင့်ရေးချုပ်ဖောက်မှုနဲ့ကြမ်းဖက်လုပ်ရက်အားလုံးကိုရှုံချကြောင်းနဲ့ဒီပိတ်ဆို့ရေးယူမှုအတွက်အမေရိကန်ဗန်နာရေးဝင်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်လျက်ရှိကြောင်းပြောဆိုထားပါတယ်ရှင်